ဝေးတိုင်းကရှင်းဝက်ဒတူလက်နဲ့ဆက်ရုံးဆိုတဲ့သတင်းဆောင်ပါကိုဓာတ်ပုံနဲ့အတူဖော်ပြတဲ့ Unity Apassin Channel ရဲ့အမှုဆောင်အရာရှိချုပ်နဲ့သတင်းတော်၄ဦးကိုမကြာမီကဖမ်းဆီးပြီးစစ်ဆေးနေပါတယ်။နိုင်ငံတော်ရှင်းဝက်ချက်အဥပဒေအရရေးယူမယ်လို့သိရပါတယ်။နိုင်ငံတော်ရှင်းဝက်ချက်အဥပဒေ Burma Official Secret Act ဟာကိုလိုနီခေတ်1923မှာပြဋ္ဌာန်းတဲ့ဥပဒေဖြစ်ပါတယ်။တမ်းမြင့်ထားတဲ့နေရာအနည်းကိုချင်းကပ်မယ်စူးစမ်းမယ်ပုံဆွဲမယ်အမှားအသားလုပ်မယ်မှတ်စုရေးမယ်ဆိုရင်ဘယ်သူမှဆိုအရေးယူခံရမယ်လို့အဲ့ဥပဒေပုံမှန်3ကဆိုပါတယ်။တိုင်းသူပြည်သားရဲ့အခြေခံအခွင့်အရေးကိုကန့်သတ်ချုပ်ကျတဲ့အာဏာရှင်စရိုက်ကိုယုံပြန်ဟတ်တဲ့ဥပဒေတစ်ခုဖြစ်ပါတယ်။မြန်မာပြည်မှာကျင့်သုံးနေတဲ့ဥပဒေအများစုဟာအာဏာရှင်ကိုလိုနီအစိုးရနဲ့အာဏာရှင်စစ်အစိုးရပြဋ္ဌာန်းတဲ့ဥပဒေတွေဖြစ်လို့နိုင်ငံသားအခွင့်အရေးကိုအဓိကမထားဘဲညင်ဝှက်ပြည်ပြားရေးနဲ့အာဏာစက်ခိုင်မာရေးကိုဦးစားပေးကြပါတယ်။ဒီမိုကရေစီစနစ်မှာနိုင်ငံသားရဲ့အခွင့်အရေးနဲ့လွတ်လပ်မှုကိုအာမခံပြီးအစိုးရလုတ်ပိုင်ခွင့်ကိုကန့်သတ်ပါတယ်။ကန့်ကွက်ဆန္ဒပြခွင့်၊စုဝေးခွင့်နဲ့လွတ်လပ်စွာပြောဆိုရေးသားခွင့်ကိုတံပိုးထားတဲ့နိုင်ငံရေးစနစ်ဖြစ်ပါတယ
်။လူဆက်ဆံရေးကိုဥပဒေကစည်းကမ်းပေါင်းသတ်မှတ်ပေးတာကြောင့်နိုင်ငံရေးစီးပွားရေးနဲ့လူမှုရေးလောကကိုပုံဖော်နိုင်စွမ်းရှိပါတယ်။အင်္ဂလိပ်ကိုလိုနီအုပ်ချုပ်ရေးဟာစီးပွားရေးအကျိုးအမြတ်ကိုသာရည်ရွယ်တော်မူမြန်မာတပြည်လုံးငြိမ်ဝှက်ပြည့်ပြားနေအောင်ဥပဒေတွေပြဋ္ဌာန်းပါတယ်။လွတ်လပ်ရေးရပြီးဖွဲ့စည်းတဲ့ရတအစိုးရကလည်းတက်တန်း14နှစ်မှာကိုလိုနီခေတ်ဥပဒေတွေကိုဆက်လက်ကျင့်သုံးပါတယ်။စစ်အာဏာရှင်အနှစ်90ကြီးစိုးတဲ့အခါမှာကိုလိုနီခေတ်ဥပဒေတွေကိုဆက်လက်ကျင့်သုံးတဲ့အပြင်အမိန်ဥပဒေအမျိုးမျိုးကိုလည်းပြဋ္ဌာန်းပါတယ်အနှစ်သာရကိုကြည့်ရင်အင်္ဂလိပ်ကိုလိုနီအုပ်ချုပ်ရေးနဲ့မြန်မာအစိုးရအုပ်ချုပ်ရေးဟာအသွင်တူကြပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့ကိုဖိနှိပ်ရေးရန်တရားအဖြစ်အသုံးပြုပြီးတိုင်းသူပြည်သားကိုဖိနှိပ်ချုပ်ချယ်တဲ့စနစ်ဖြစ်ပါတယ
်အင်္ဂလိပ်ကိုလိုနီအစိုးရ19ရာစုနှစ်ကပြဋ္ဌာန်းခဲ့တဲ့ရာသကြီးနဲ့ရာစုကျင့်ထုံးဥပဒေဟာမြန်မာအစိုးရအဆက်ဆက်ရဲ့လက်သုံးတော်ဥပဒေတွေဖြစ်ပါတယ်ဥပဒေပါအသုံးအနှုန်းအချို့ကို2012မှာပြည်ထောင်စုလွှတ်တော်ကပြင်ဆင်ထားပြီးမဲ့ရာဇဝတ်ကြီးဟာအစွမ်းထက်နေတုန်းပါပဲရာဇဝတ်ကြီးအခန်း၈မှာနိုင်ငံတော်ညီဝဲပြည်ပြားရေးကိုပြည့်စည်တဲ့ပြည်မှုတွေကိုဖော်ပြပါတယ်အများပြည်သူအချို့ကိုပြည့်စည်စေတယ်လို့အာဏာပိုင်ကယူဆရင်အရေးယူနိုင်တဲ့ဥပဒေပါပဲနိုင်ငံတော်အစိုးရကိုစတင်တဲ့ပြည်မှုတွေကိုအခန်း၆မှာဖော်ပြပါတယ်အစိုးရစတင်သူကိုလက်ခံရင်အားပေးရင်ထိန်ချရင်လဲအရေးယူနိုင်ပါတယ်အစိုးရကိုအကြီးညိုပြစ်အောင်ပြောဆိုရေးသားရင်အမှားအသားပြရင်လည်းအရေးယူနိုင်တာမို့ဒီပုံမှန်တွေကိုဖျက်သိမ်းသင့်တယ်လို့ယူဆကြပါတယ
်ငြိမ်ဝှက်ပြပြရေးပြပြအောင်လုပ်တယ်လို့အာဏာပိုင်ကယူဆရင်ထောင်ဒဏ်ငွေဒဏ်ချမှတ်နိုင်အောင်တီးတန့်ပြဋ္ဌာန်းထားတဲ့ဥပဒေတွေလည်းရှိပါတယ်1950ပြည့်နှစ်အရေးပေါ်စီမံမှုအဥပဒေနဲ့1985မားဆလာခေတ်မှာပြဋ္ဌာန်းတဲ့နိုင်ငံတော်အားနှောက်ယှက်ဖြစ်စည်းလူသူများ၏ဘေးအန္တရာယ်မှကာကွယ်စောင့်ရှောက်သည့်ဥပဒေဟာအလွန်ကျယ်ပြန့်လာကြောင်းနိုင်ငံသားကိုအလွယ်တကူဖမ်းဆီးနိုင်ပါれ။ဥပမာနိုင်ငံတော်ညီဝန်ပြပြားရေးအတွက်ဆောင်ရွက်နေတဲ့အစိုးရတပ်နဲ့ရဲတပ်ဖွဲ့ကိုနှောက်ယှက်ရင်တေဒံသို့မဟုတ်ထောင်ဒဏ်တသက်တကျွန်းအထိကျနိုင်တယ်လို့1950ရေးပေါ်စီမံမှုဥပဒေကဆိုပါれ။1908မတရားသိမ်းဥပဒေနဲ့1923နိုင်ငံတော်လျှို့ဝှက်ချက်အဥပဒေတွေဟာမရှိသင့်တော့တဲ့ပြဋ္ဌာန်းချက်တွေဖြစ်တယ်လို့နိုင်ငံသားပညာရှင်တွေကယူဆပါတယ
်။ဥပဒေဟာပြဋ္ဌာန်းထားတဲ့အစ်စ်မှသာရှိရင်အကျိုးသက်ရောက်မှုမရှိပါဘူး။လက်တွေ့ကျင့်သုံးတဲ့အခါကြားမှာတက်ဝင်လှုပ်ရှားလာတာဖြစ်ပါတယ်။ကိုလိုနီခေတ်ကလွတ်လပ်ရေးခေတ်1955အထိဥပဒေပေါင်း900နီးပါးရှိခဲ့ပြီး400နီးပါးကိုပြင်ဆင်ကြောင်းသိရပါတယ်။ဒီဥပဒေတွေကိုဘာမခုတ်ခေါ်မြန်မာနိုင်ငံဥပဒေ73တွဲမှာတွင်နိုင်ပါတယ်1908ခုနှစ်ကပြဋ္ဌာန်းတဲ့ The Unlawful Association Act အရမတရားအသိအဖြစ်ကြီးညာခံရတဲ့အဖွဲ့အစည်းနဲ့ပတ်သက်သူကိုဗမာအစိုးရအရေးယူလေးရှိပါတယ်ဦးသိန်းစိန်အစိုးရကလည်း KIA ကချင်လွတ်လပ်ရေးတပ်နဲ့ပတ်သက်တယ်လို့ယူဆသူတွေကိုအရေးယူအပြစ်ပေးတဲ့နေရာမှာမတရားအသိဥပဒေကိုသုံးနေပါတယ်အစိုးရလုပ်သမျှကိုပြည်သူပြည်သားသိပိုင်ခွင့်ရှိတဲ့ခေတ်မှာကိုလိုနီခေတ်1923ခုနှစ်ကပြဋ္ဌာန်းတဲ့နိုင်ငံတော်ရုပ်ဝတ်ချက်အဥပဒေ Burma Official Secret Act ကိုကျင့်သုံးတာဟာအလွန်သရုပ်ပြတဲ့လုပ်ရဖြစ်ပါတယ်။ကိုလိုနီအာဏာရှင်ခေတ်ကဥပဒေတွေကိုအများဆုံးကျင့်သုံးသူဟာ ဦးသိန်းစိန်အစိုးရရဲ့ပြုပြင်ရေးလက်လမ်းမှတ်မိတဲ့စစ်တပ်လက်အောက်ခံပြည်ထောင်ရေးနဲ့ကာကွယ်ရေးဌာနတွေဖြစ်ပါတယ်ကိုလိုနီအာနာရှင်ခေတ်ကဥပဒေကိုကျင့်သုံးလေလေဦးသိန်းစိန်အစိုးရရဲ့ပြုပြင်ရေးကိုအယုံအကြည်နည်းလေလေဖြစ်လာဖို့သာအလားအလာရှိနေပါတယ်ခင်ဗျာ။